မင်္ဂလာပါခင်ဗျာအမေရိကန်တရားရုံးချုပ်က Deferred Action Plan for Childhood Arrival ဒါကာလို့ခေါ်တဲ့ကလေးဘဝတုန်းကအမေရိကန်ကိုမိဘတွေနဲ့အတူစာရွက်စာတမ်းတွေမရှိဘဲရောက်လာတဲ့ကလေးတွေကိုအမေရိကန်မှာနေထိုင်အလုပ်လုပ်ခွင့်ပေးတဲ့အစီအစဉ်ကို Trump အစိုးရကရက်ဆိုင်ခဲ့တာဟာတရားဥပဒေနဲ့မညီဘူးလို့ဆုံးဖြတ်ခဲ့ပါတယ်ဒါနဲ့ပတ်သက်တဲ့အကျိုးတက်ရောက်မှုတွေကို VOA မြန်မာပိုင်း Editor ဦးကျော်စံတာကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါတယ်အန်ဂေတပတ်အတွင်း Trump အစိုးရကိုအသာမပေးတဲ့ဆုံးဖြတ်ချက်နှစ်ခုကိုတရားရုံးချုပ်ကချခဲ့တဲ့အတွက်တရားရုံးချုပ်ကသူ့ကိုကြိုက်တဲ့ပုံမရဘူးလို့သမ္မတ Trump က Twitter မှာရေးနေပါတယ်။ဒါကအစီအစဉ်နဲ့အမေရိကန်မှာနေထိုင်အလုပ်လုပ်ခွင့်ရနေတဲ့လူတွေက8သိန်းလောက်ရှိတယ်ဆိုတော့ဒီဟာကိုရက်ဆိုင်တာကိုတရားရုံးချုပ်ကဥပဒေနဲ့မညီဘူးလို့ဆုံးဖြတ်လိုက်တာဟာဒီကလေးတွေအတွက်ဘလို့အကျိုးသက်ရောက်မလဲခင်ဗျာ။
ဒီကလေးတွေကတော့ဘဝလုံခြုံမှုပိုရှိသွားတာပေါ့ဘုံညာတော်တော်ဆယ်မှာသူတို့ဟာဒီမှာပညာသင်ကြားခွင့်ရမယ်အလုပ်ကိုင်ကိုဒီဝင်လုပ်ကိုင်ခွင့်ရမယ်စသဖြင့်အဆင်ပြေသွားမှာဖြစ်ပါတယ်ဒါဟာတကယ်တော့ဒီကိစ္စကိုသမ္မတအိုဘားမားကခွင့်ပြုခဲ့တာပါဒီကလေးတွေကိုကာကွယ်ဆောင်ရှောက်ပြီးတော့ဒီမှာဒီဝင်နေထိုင်ခွင့်ပြုဖို့အတွက်အစီအစဉ်ရေးခဲ့တာဖြစ်ပါတယ်အဲ့ဒါကိုတရားရုံးချုပ်မှာတရားသူကြီး9ဦးရှိတဲ့အနေနဲ့9ဦးကဒါကိုကလေးတို့မပိတ်ပင်ဘူးဆက်လက်နေခွင့်ပြုမယ်ဆိုပြီးတော့သမ္မတ Trump ရဲ့အလိုနဲ့ဆက်ရင်ပြီးတော့ဆုံးဖြတ်ရတာဖြစ်ပါတယ်။အဲဒီတရားသူကြီးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့တရားရုံးချုပ်တရားသူကြီးချုပ်ကိုနှိုက်ကြလည်းပဲဒီကိစ္စမှာ John Roberts ကလည်းပဲသဘောတူပြီးတော့ဒါအများသဘောနဲ့ဆုံးဖြတ်ရတာဖြစ်ပါတယ
်။အဲ့တော့အင်ကယ်ဒီဟာကနိုင်ငံရေးအရာရောဘလောက်အရေးပါတယ်လဲခင်ဗျာ။နောင်လာမယ့်ရွေးကောက်ပွဲမှာ Trump ကသူနိုင်လို့ရှိရင် Conservative တရားသူကြီးကိုပဲရွေးခန့်မယ်လို့ပြောနေပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးသုံးသပ်ပေးပါ
တကယ်တော့တရားရုံးချုပ်တရားသူကြီးကိုသူရွေးတာနှစ်ယောက်ရှိပြီထင်ပါတယ်အဲဒေါ်နယ်ထရမ့်တက်လာပြီးတော့ conservative တွေကိုရွေးတာပါပဲဒါပေမဲ့ပထမအမှုကလည်းပဲအဲဒီလူတွေကဒီ conservative ပြင်မဲ့သူက democrat တွေရဲ့လူတိုင်းသူတို့ဆုံဖြတ်သွားတာဖြစ်ပါတယ်နိုင်ငံသမ္မတရဲ့နိုင်ငံရေးဆန္ဒကိုမလိုက်လျော်ဘူးဆိုတာတွေ့ရပါတယ်ဆိုတော့ဒီအမှုမှလည်းပဲဒီနိုင်ငံရေးအရတော်အရေးပါတဲ့အမှုဖြစ်ပါတယ်တကယ်တော့ American ပြည်ထောင်စုကိုလူဝင်မှုထိုင်ရာ policy immigration issue ကသမ္မတ Donald Trump 2016ရွေးကောက်ပွဲဝင်ကြတဲ့အသေး signature issue တစ်ခုဖြစ်ပါတယ်သူကခွဲလို့မရပါဘူးဒီလူဝင်မှုကိစ္စကိုသူတည်ဝင်ဖြစ်အောင်လုပ်မယ်တားဆီးမယ်ဆိုတာလုပ်ခဲ့ပါတယ်နေဆက်မှာတတိုင်းခက်မဲ့ကိစ္စတွေပါဝင်အခု defer ကိစ္စကိုသူကဒါပြန်လည်ယူသိမှုဆိုတာလုပ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီညမှာသူအရေးနှိမ်သွားပြီဆိုရပါလိမ့်မယ်သို့တော်လည်းပဲသူ့ဘက်ကလူတွေကတော့ conservative ဖြစ်တဲ့တရားသူကြီးမှ Clarence Thomas လို့ပုဂ္ဂိုလ်တွေကတော့တရားရုံးချုပ်ကဒီကိစ္စမှာဆုံးဖြတ်တာဆုံးဖြတ်ပိုင်ခွင့်မရှိဘဲဆုံးဖြတ်ခြင်းသာဖြစ်တယ်။တကယ်တော့ဒီကိစ္စဟာဥပဒေပြုစုရေးဖြစ်တဲ့ Congress တို့တွင်သာဆင်တဲ့ကိစ္စဖြစ်တယ်။ဆိုတော့အခုကိစ္စမှာတရားရုံးချုပ်ကဝင်ရောက်ဆုံးဖြတ်လိုက်တာဟာတရားရုံးချုပ်ကိုနိုင်ငံရေးကစားခွင့်တစ်ပွဲဖန်တီးလိုက်ခြင်းဖြစ်တယ်ဆိုပြီးတော့ကန့်ကွက်နေရပါတယ်
။ဟုတ်ကဲ့ပါ။အခုနောက်ဆုံး American အမျိုးသားလုံခြုံရေးအကြံပေးဟောင်း Joe Biden ရဲ့စာအုပ်ကိုထုတ်ဝေခွင့်ပေးဖို့သမ္မတ Trump အစိုးရကကြိုးပမ်းနေပါတယ်။ဘလို့အချက်တွေပါတာကြောင့်လဲအင်ကေ။
ကိုင်းညာကျွန်တော်တို့လည်းမဖတ်သေးပါဘူးဒါပေမဲ့မီဒီယာတချို့ကသူတို့ရရှိတဲ့အချက်လက်ကိုအခြေခံပြီးရေးထားတာတွေ့ရပါတယ်အရေးကြီးတဲ့ကိစ္စကတော့တခုတည်းခြုံပြီးပြောရင်တော့သမ္မတဒေါ်နယ်ထရမ့်ဟာသူ့မဲအနိုင်ရရှိရေးကိစ္စကိုနိုင်ငံအကျိုးစီးပွားထက်ဦးစားပေးတယ်ဆိုတဲ့အချက်ပါပဲနမူနာအပြင်ပြောမယ်ဆိုရင်တရုတ်နိုင်ငံနဲ့သူတို့အထောက်အထားတွေကိုကျွန်တော်တွေ့ရတာပေါ့လေမီဒီယာတွေမှာရေးတာတရုတ်နိုင်ငံသမ္မတရှီကျင်းဖင်နဲ့တွေ့ရတဲ့အခါမှာရှီကျင်းဖင်ကိုငါမြေကောက်ပွဲမှာငါရဲ့လက်သမားတွေထောက်ခံအောင်ခင်ဗျားကလက်အမေရိကန်လေယာထွက်ပစ္စည်းတွေများများဝယ်ပေးပါခင်ဗျားရုရှားကွန်ပစ္စည်းတွေဒီမှာများများရောင်းအောင်တုတ်လုပေးမယ်ဆိုတဲ့သဘောမျိုးပေါ့လေအဲ့လိုသူ့ရဲ့နိုင်ငံရေးမှာရွေးကောက်ပွဲမှာနိုင်ဖို့အတွက်အပြည့်ယူလုပ်ခဲ့တယ်ဆိုတဲ့သဘောမျိုးရေးသားတာကိုတွေ့ရပါတယ်အဲ့ဒါထောက်ပြကြပါတယ်ဒါပေမဲ့လည်းမေကွန်ထုစရာဂျွန်ဘော့တင်ရဲ့ credibility ဘယ်လောက်ထိကုန်သိကရှိသောထုနှက်မှုဖြစ်တယ်လဲဆိုတာသိအရေးကြီးပါတယ်သူ့ရဲ့ရေးသားလာတဲ့ကိစ္စတွေကို Republican တွေကတော့လုံးဝဆင်နေတာပေါ့ဗျာသူတို့ကိုဆင်ပြီးပြောတယ်ဆိုပြီးတော့ Democrat တွေကလက်ခံတယ်ဆိုသူတို့လည်းလက်ခံဘူးသူတို့ it's too little too late ဟိုသမ္မတ Trump ကို impeachment နဲ့တရားစွဲဖို့လို့ငါကျတော့ခင်ဗျာဘာကြောင့်မထွက်ဆိုခဲ့ဘူးလဲအခုကျတော့ဘာကြောင့်ရေးလာလဲဆိုပြီးပြောရတော့ John Bolton ဟာသူရဲ့ဒီသမ္မတနဲ့အလုပ် Donald Trump နဲ့အလုပ်လုပ်ခဲ့တဲ့အတွေ့အကြုံကိုဘလိုပင်ရေးတော်လဲပဲနှစ်ဖက်စလုံးရဲ့ထောက်ခံမှုရသူမရရှိပါဘူးဆိုတော့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ဆန္ဒကိုဒီစာအုပ်ကြောင့်ပြောင်းလဲသွားနိုင်မလားဆိုတာလည်းပဲမေကွန်ထုတ်ကြမေကွန်တို့ထင်ပါတယ်ကိုညာ
ဟုတ်ကဲ့ပါအင်ကဲဒါကတော့ကျွန်တော်တို့နောင်လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်ရမှာပေါ့အခုလို့သုံးသပ်ပေးခဲ့တဲ့အက်ဒီတာဦးကျော်စံတာကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ကိုညာ